မြန်မာနိုင်ငံကအင်ရှင်ဖြစ်တဲ့ပထမဆုံးလက်ခံကျင်းပတဲ့ကမ္ဘာသတင်းမီဒီယာအဖွဲ့ IPI ညီလာခံမှာမြန်မာနိုင်ငံမှာသတင်းတောက်တွေကိုရိုက်နှက်ဖမ်းဆီးတာတွေဟာအနှုတ်လက္ခဏာပြတဲ့ဖြစ်ရလို့ IPI အဖွဲ့ဝင်တွေကသုံးသပ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့တာဝန်ယူထားတဲ့သတင်းလွတ်လပ်ခွင့်ဆိုတာကိုလက်တွေ့အကောင့်ထဲပေါ်ဖို့ IPI ကထပ်မံတိုက်တွန်းလိုက်ပါတယ်ရန်ကုန်မြို့မှာမတ်လ29ရက်နေ့ကစတင်ကျင်းပတဲ့ IPI ညီလာခံအဖွဲ့မိန်ကွန်းမှာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကလည်းသတင်းတောက်တွေရိုက်နှက်ဖမ်းဆီးခံခဲ့ရတဲ့ဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ထည့်သွင်းပြောဆိုသွားခဲ့ပါတယ်။အပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြောပြပါမယ်ရှင်။
မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ခဲ့တဲ့2011ခုနှစ်ကစပြီးတိုးတက်မှုတွေရှိခဲ့တာကို IPI အဖွဲ့ကြီးအနေနဲ့အတိအမှတ်ပြုပေမဲ့သတင်းတောက်တွေကိုဖမ်းဆီးထောင်ချနေတာမကြသေးခင်သတင်းပတ်တွေကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာသတင်းတောက်တွေကိုရိုက်နှက်ဖမ်းဆီးတာဟာအနှုတ်လက္ခဏာပြတဲ့ဖြစ်ရပ်တွေပဲလို့ရန်ကုန်မြို့မှာကျင်းပနေတဲ့ IPI ညီလာခံရဲ့မနေ့ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ထိန်းသိမ်းသွားမယ်။ဆန္ဒပြပွဲတွေမှာသတင်းတောက်တွေရိုက်နှက်ဖမ်းဆီးခံရတဲ့ဖြစ်ရပ်တွေကိုစုံစမ်းအရေးယူအပြစ်ပေးသွားမယ်ဆိုတဲ့ညီလာခံအဖွဲ့မိကုံးမှာပြန်ကြားရေးဝန်ကြီးဦးရဲထွတ်ပြောဆိုခဲ့တဲ့အတိုင်းလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ပေးဖို့ IPI အနေနဲ့ထပ်မံတိုက်တွန်းကြောင်း IPI ရဲ့အမှုဆောင်ညွှန်ကြားရေးမှူးဘာဘရာထရီယွန်ထရီကပြောသွားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရွေးကောက်ပွဲမတိုင်ခင်နဲ့နောက်ပိုင်းကာလတွေမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အကောင့်ထဲပေါ်ဆောင်ရွက်ဖို့မြန်မာအစိုးရကို IPI အဖွဲ့ကြီးကတောင်းဆိုကြောင်းလည်းသူကဆိုပါတယ်။ IPI ညီလာခံကိုမြန်မာနိုင်ငံမှာလက်ခံကျင်းပတာဟာကြည်ရင်းကသတင်းသမားတွေအနေနဲ့အခြားနိုင်ငံတွေမှာရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေကိုလေ့လာနိုင်ဖို့ဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကညီလာခံကျင်းပနေတဲ့ Chatrian Hotel မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါဗျ။ခင
်ဗျားတို့ဘာလို့ကျွန်တော်ရဲ့ပြည်သူတွေလာကြတယ်လာကြလို့ဒီမှာတပိဖို့ပေးတဲ့တဲ့ဘာလို့ပြောဟဲ့လားညောင်းတာတော့ဟမ်ကျွန်တော်ပြောတယ်ကျွန်တော်တို့ချုပ်တဲ့ပြဿနာမျိုးကကျွန်တော်နိုင်ငံနဲ့ဖြစ်တာမျိုးမျိုးဖြစ်တယ်အဲ့ဒါလည်းမဆူပြောင်းနိုင်တယ်ပြစ်ပကရှိတယ်ကတော့ကိုယ်ဆိုးတယ်ဆိုတော့ဒါတွေကိုလေ့လာပြီးတဲ့အခါမှာပြန်ပြီးတော့ကိုယ့်ရဲ့ဈေးကမှပြန်ပြီးတော့ကိုယ့်ရဲ့စာတမ်းလုပ်ငန်းလုပ်တဲ့အခါမှာပုံပြီးတော့ပတ်ကန်တဲ့နိလန့်ကြီးခြေရည်ရပါလို့ဖြစ်တယ်အဲ့တော့ဒီလိုလာတက်တာကတော့ကျေးဇူးတင်ကြောင်းပြောရတယ
် IPI ကနှစ်စဉ်ချင်းမြင့်နေတဲ့သတင်းလွတ်လပ်ခွင့်သူရဲကောင်းစုကိုဒီနှစ်အတွက်ထောင်တန်ဆယ်နှစ်အကျဉ်းချခံနေရတဲ့စီးရီးယားနိုင်ငံသားနာမည်ကျော်လူခွင့်ရင်းရှင်နေမာဇန်ဒဝစ်ကိုဂုဏ်ပြုချီးမြှင့်ခဲ့ပါတယ် IPI ရဲ့သတင်းလွတ်လပ်ခွင့်ရှေ့ဆောင်ရှေ့ရွက်ပြုသူစုကတော့မက္ဆီကိုနိုင်ငံသူအလွတ်သတင်းတောက်မာစီလာတာရတီကိုပေးအပ်ချီးမြှင့်ခဲ့ပါတယ်။ဒီစုကို2009ခုနှစ်တုန်းကလည်းမြစည်းမသတင်းဌာနကရရှိခဲ့ပါတယ်။ရန်ကုန်မြို့မှာကျင်းပနေတဲ့ညီလာခံကိုမိတ်ဖက်အဖွဲ့ဝင်ဖြစ်တဲ့မြစည်းမသတင်းဌာနနဲ့ပူးပေါင်းပြီး IPI ကစီစဉ်ကျင်းပခဲ့တာဖြစ်ပြီးတော့နိုင်ငံပေါင်း60ကျော်က IPI အဖွဲ့ဝင်သတင်းသမား200ကျော်တက်ရောက်ခဲ့ပါတယ်ရှင်။